မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြောင့်အလုံးလမဲ့ဖြစ်နေကြတဲ့အထည်ချုပ်လုပ်ငန်းတွေကအလုပ်သမားတွေအတွက် EU ဥရောပသမဂ္ဂက Wave Money ကတဆင့်ထောက်ပံ့ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးကကြေညာချက်ထုတ်ပြန်ပါတယ်။ညံကူလို့ဆိုတဲ့ Quick Assistance ရန်ပုံငွေ Euro 5သန်းကျပ်ငွေ 9.6 ဘီလီယံကိုအထောက်အပံ့၃မျိုးပေးသွားမှာဖြစ်ပါတယ်။ပထမတစ်မျိုးကအလုတ်အကိုင်ဆုံးရှုံးသွားသူဒါမှမဟုတ်နေအိမ်တွေကနေအသေးအဓမ္မဖယ်ရှားခံရသူအလုတ်သမား3000ကနေ7000အထိကိုတစ်လကနေ3000အထိလောက်တင်ပြန်မြောက်ကျပ်5000ခွဲလောက်အထိငွေသားလွှဲပေးမှာဖြစ်ပါတယ်ဒုတိယတစ်မျိုးကတရားမဝင်စာချုပ်ဖြတ်သိမ်းခံရတဲ့အလုတ်သမားတွေအတွက်တစ်လကိုကျပ်3000ခွဲအထိငွေသားလွှဲပေးမှာပါတတိယတစ်မျိုးကတော့အလုတ်သမားတွေကိုအလုတ်ဆက်ခံထားပြီးတော့ငွေသားဖြစ်စီနေထိုင်စားသောက်ဖို့တခြားထောက်ပံ့တွေဆက်ပေးဖို့သဘောတူထားတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကအလုပ်သမားတွေကို Wave Money ကနေတဆင့်ငွေသားလွှဲပေးသွားမယ်လို့မြန်မာနိုင်ငံဆိုင်ရာ EU ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံကကုန်ထုတ်လုပ်မှုစံတင်စံဆောင်လူမှုရေးတဘာဝပတ်ဝန်းကျင်နဲ့ Corporate တာဝန်ယူမှုမြင့်တက်စေရေးကူညီနေတဲ့ Smart အစီအစဉ်ကနေမြန်ကူရန်ပုံငွေတွေကိုစီမံခန့်ခွဲပေးသွားမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ Smart အစီအစဉ်ကဘယ်အလို့သမားတွေကိုထောက်ပံ့ကူညီမလဲလို့ရွေးချယ်တဲ့နေရာမှာပြည်တွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေအလို့သမားတမကတွေနဲ့အနီးကပ်ဆောင်ရွက်သွားမှာဖြစ်တယ်လို့လုပ်ငန်းပါရှင်တွေလုပ်ငန်းအသင်းအဖွဲ့တွေအစိုးရမိဖက်ကုန်ရက်တွေနဲ့ပြည်နှံဆောင်ရွက်သွားမယ်လို့ကြေညာချက်မှာရေးထားပါတယ်။ဒီမှာနိုင်ငံမှာမလကုံအထိဆက်ရုံပေါင်း40ကျော်ကဝန်ထမ်း2000ခွဲလောက်အလုံးလက်နဲ့ဖြစ်ခဲ့ကြရပြီးလက်ရှိမှာအဝိထေလုံငန်းကဏ္ဍကဝန်ထမ်းစုစုပေါင်း9000တဲကခန့်မှန်းခြေ3000ခွဲလောက်လာကြမဲ့ဖွင့်ပေးရခံရတာအလုတ်ကန်ဆုံးရှုံးတာတွေနဲ့ကြုံရနိုင်ခြေရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။